ဤသူလွတ်တော်ရဲ့အားကစားယဉ်ကျေးမှုနဲ့ပြည်သူဖွံ့ဖြိုးတိုးတက်မှုဆက်ဆံရေးရာကော်မတီဥက္ကဋ္ဌကလွတ်လပ်တဲ့မီဒီယာဖွဲ့နဲ့တွေ့ဆုံပြီးတော့အသစ်ပြဋ္ဌာန်းလာတော့မယ်မီဒီယာဥပဒေနဲ့ပတ်သက်လို့ဆွေးနွေးတိုင်ပင်ခဲ့ကြပါတယ်။ပြန်ကြားရေးဌာနကရေးဆွဲနေတဲ့မီဒီယာဥပဒေအသစ်ကိုလွှတ်တော်အတွင်းတင်ပြလာတဲ့အခါအဲ့ဒီရေးရာကော်မတီကသုံးသပ်ဆွေးနွေးမနိုင်မှုအတွက်အခုလိုလွတ်လပ်တဲ့သတင်းမီဒီယာသမားတွေနဲ့ကြိုတင်တွေ့ဆုံခဲ့တာဖြစ်ပါတယ်။ဒီဆွေးနွေးပွဲအကြောင်းအပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မတင်းတီကြီးပြောပြပေးပါဦးခင်ဗျာ။
ဟုတ်ပါတယ်ပြည်သူ့လွှတ်တော်အကစားရှင်ကျင်းမှုနဲ့ပြည်သူ့ဆက်ဆံဖွံ့ဖြိုးမှုတိုးတက်ရေးကော်မတီဥက္ကဋ္ဌသူရဦးဝင်းမြင့်ရဲ့အဖွဲ့ဟာသတင်းမီဒီယာလုပ်ငန်းတွေမှာအလုလုကြတဲ့သူတွေနဲ့ဒီကနေ့ဒီဇင်ဘာလ23ရက်တောက်ကြနေ့ကရန်ကုန်ရှစ်မိုင်မှာရှိတဲ့ရန်ကုန်ဟိုတယ်မှာမနေ့ပိုင်းကတွေ့ဆုံခဲ့တာပါအထူးကားကတော့ဒီပြန်ကြားရေးဝန်ကြီးဌာနကရေးဆွဲနေတဲ့မီဒီယာဥပဒေကိုလွှတ်တော်တွေတင်ပြလာတဲ့အခါမှာသုံးသပ်နိုင်ဖို့အတွက်ဒီရေးရကော်မတီဟာလက်ရှိလုပ်ငန်းတွေအတွင်းကသူတွေနဲ့ကြိုတင်တွေ့ဆုံပြီးတော့အချက်အလက်တွေကိုစုဆောင်းလာလဲဖြစ်ပါတယ်မြန်မာနိုင်ငံမှာအသစ်ပြဋ္ဌာန်းမှုရေးဆွဲနေတဲ့မီဒီယာဥပဒေတဲ့ဘလို့အချက်တွေပါဝင်မယ်ဆိုတာကိုသတင်းမီဒီယာသမားတွေမသိရပေမဲ့ဒီဥပဒေတွေထဲမှာစာနယ်ဇင်းသမားတွေအတွက်အချုပ်အနှောင်နဲ့ကန့်သတ်မှုတွေပါလာမှာဆိုတာမို့ဒီဆွေးနွေးပွဲအတွင်းမှာတော့သတင်းနဲ့စာနယ်ဇင်းဆိုင်ရာလွတ်လပ်ခွင့်တွေအတွက်ကြင်ပြခဲ့တယ်လို့ပြည်သူ့ခေတ်ဂျာနယ်အက်ဒီတာချုပ်ဆရာဦးဖေမြင့်ကပြောပါတယ
်ဒီစာနယ်ဇင်းများကိုလွတ်လပ်စွာရေးသားဖို့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာလွတ်လပ်စွာရေးသားပြောဆိုခွင့်ဆိုတာကိုကြားထမ်းပေးထားတဲ့နောက်မှာဒီစံစာပေါ့နော်ကြိုတင်ပြီးကျွန်တော်တို့စီစစ်ဖြတ်တောက်တဲ့အစိတ်ပိုင်းတွေကမရှိသင့်တော့ဘူးဆိုတဲ့အကြောင်းကိုတော်တော်များများပဲလေးနဲ့ပြောကြတယ်ဗျာဥပဒေအစ်စ်ဖြစ်မလာသေးခင်စကြမှာလည်းပဲအရင်တုန်းကကျွန်တော်တို့ချုပ်ချယ်ကန့်သတ်ရရောက်တဲ့ဥပဒေမျိုးတွေပေါ့နော်ပြီးတဲ့နောက်စာနေစင်းသမားတွေဟိုတရားဆွဲအရေးယူလို့ရှိတဲ့ဥပဒေမျိုးတွေအဲ့ဒါမျိုးတွေကအခုချိန်ကအခုကျင့်သုံးနေတဲ့မူဝါဒတွေနဲ့မညီညွတ်တော့ဘူးဆိုလို့ရှိရင်တော့အဲ့ဒါတွေကိုပြင်ဆင်ဖို့ဖြတ်သိမ်းဖို့နော်စသဖြင့်အဲ့ဒီလိုလုပ်ဖို့အတွက်ကိုအဲ့ဓာတွေကိုအရင်အကြည့်ရှုသင့်တယ်ဆိုတဲ့အကြောင်းမျိုးပြောတာတွေလည်းရှိတယ်ဗျဥပမာဆိုရင် electronic ဥပဒေပေါ့နော် electronic ဥပဒေနဲ့ပတ်သက်ပြီးတော့ပြောကြဆိုကြတာတော်များရှိပါတယ်ဒီဥပဒေကသိပ်ပြီးတော့ပြင်းထန်နေတယ်သိပ်ပြီးဒီစာနယ်ဇင်းသမားတွေအတွက်တော်တော်ကြီးမားတဲ့ဒီဟိုချိန်ကြောင်မှုဖြစ်နေတယ်ဆိုတဲ့အနေအထားမျိုးဓာတွေကိုလည်းဆွေးနွေးကြတာရှိပါတယ
်တတိယစာနယ်ဇင်းလွတ်လပ်ခွင့်အပေါ်ထိန်းချုပ်ကတ်သတ်မှုကြီးခဲ့တဲ့မြန်မာနိုင်ငံအတွက်စာနယ်ဇင်းလွတ်လပ်ခွင့်ရဖို့ဆိုတာကနိုင်ငံရေးပြောင်းလဲတိုးတက်မှုတွေအပေါ်မှာလည်းအများကြီးအခြေခံတယ်လို့ဥဖေမြင့်ကသုံးသပ်ပါတယ
်အဲလွတ်လပ်စွာရေးသားခွင့်ကတော့ကျွန်တော်တို့စဉ်းစားလို့ရသလောက်ကတော့ကျွန်တော်တို့နိုင်ငံရေးအခြေအနေပေါ့ဗျာနိုင်ငံရေးအခြေအနေဘယ်လောက်တိုးတက်ပြောင်းလဲလာသလဲပေါ်မှာပဲမူတည်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်နိုင်ငံရေးအခြေအနေသိပ်ပိုးပြီးတော့တိုးတက်ပြောင်းလဲလာလို့ရှိရင်လွတ်လပ်စွာရေးသားခွင့်တို့ပြောဆိုခွင့်တို့အဲ့ဒီဒီပြည်သူအခွင့်အရေးတွေပေါ့နော်အဲ့ဒါတွေလည်းတိုးတက်လာလိမ့်မလို့မြင်နေဗျကျွန်တော်တို့တဦးဒီတော့တီးကြကျွန်တော်တို့လွတ်လပ်စွာရေးသားခွင့်တွေကျွန်တော်တို့ကြီးပဲရသွားတယ်ဂျန်နေဟာတွေကမရသေးပေမဲ့လို့ကျွန်တော်တို့ရသွားဆိုတဲ့အနေထားမျိုးတော့လည်းဖြစ်မယ်လို့မထင်ဘူးအားလုံးဟာတတွဲတဲပဲသွားလိမ့်မလို့ထင်တယ
်ဒါကတော့ပြည်သူ့ခေတ်ဂျာနယ်အက်ဒီတာချုပ်ဦးဖေမြင့်ပါရှင်ပြည်သူ့လွှတ်တော်ဒီအားကစားယဉ်ကျေးမှုနဲ့ပြည်သူ့ဆက်ဆံရေးကော်မတီဟာအခုလိုမျိုးစာနယ်ဇင်းသမားတွေအပြင်ဒီကော်မတီအောက်မှာရှိတဲ့ရုပ်ရှင်သဘင်အားကစားစတဲ့ခန္ဓာကသူတွေလည်းပါဝင်ဆွေးနွေးပါတယ်အဲ့ဒီမှာလေလက်ရှိရုပ်ရှင်လုပ်ငန်းတွေထဲမှာကြုံတွေ့နေရတဲ့ပြဿနာတွေဒီလုပ်ငန်းသမားတွေဖြစ်စေခြင်းနဲ့ဒီရုပ်ရှင်မူဝါဒတွေနဲ့ပတ်သက်လို့လဲရုပ်ရှင်တရုတ်ဆောင်ဇင်ဝိုင်းကတင်ပြဆွေးနွေးခဲ့ပါတယ်တကယ်တော့မီဒီယာဥပဒေအသစ်ကိုရေးဆွဲနေတဲ့ပြန်ကြားရေးဝန်ကြီးဌာနဟာဒီမီဒီယာလုပ်ငန်းခွင်တွေအတွင်းမှာလက်ရှိအလုပ်လုပ်ကိုင်နေကြတဲ့သူတွေရဲ့ဆန္ဒနဲ့သဘောထားတွေနဲ့လိုအပ်ချက်တွေကိုနားထောင်တာမရှိတာမို့အများပြည်သူအတွက်အကျိုးရှိမဲ့ဥပဒေတရားဖြစ်ပါမလားလို့တန်တရားရှိကြတယ်လို့လဲဆိုပါတယ်
ခုနကကျွန်တော်တို့အလုံးုံဆွေးနွေးပွဲလုပ်ပြီးတရားဝင်တင်သွင်းလိုက်တဲ့စင်စာမူဝါဒများချော့ပေါက်ပေးရေးအတွက်ညီမရုပ်ရှင်ဖွဲ့စည်းကလူလူလူတန်းသားတွေကိုဝန်ကြီးကနေပြန်ကြားရေးဝန်ကြီးကနေတွဲဆောင်ညီနိုင်ပွဲဆိုတာလုပ်ပါတယ်သို့တော့စာတန်းရှင်ကျွန်တော်ကရောဒီစာနာကိုဝိုင်းဝန်းပြုစုကြတဲ့ပုဂ္ဂိုလ်များကကျွန်တော်တို့ဝိုင်းဝန်းလက်မှတ်ထိုးကြတဲ့တော်များများကိုရောလုံးဝဖိတ်ကြားခြင်းမရှိပါဘူးမီဒီယာလောတစ်ခုတည်းအနေနဲ့ဆိုတာကတော့ဘလို့ထွက်ပေါ်ထွက်လာမယ်ဆိုတာကိုတော့ထွက်လာတဲ့အခါကျမှသာလေကျွန်တော်တို့သိနိုင်မှာပါအဲဘာဖြစ်လို့လဲဆိုတော့အခုအချိန်ထိကြံကြားရေးဝန်ကြီးဌာနကရေးဆွဲနေတယ်ဆိုတော့မီဒီယာလောကိုကျွန်တော်တို့အောက်ခြေတူတန်းစားများထားလို့ပြည်သူ့တွတ်တော်ကဥပဒေပြုဟိုမူအာဏာကိုယူထားတဲ့ဒီပြည်သူ့တွတ်တော်ကိုလည်းများလဲသူတို့လည်းဘာမှမသိကြသေးပါဘူး
ရုပ်ရှင်တရုတ်ဆောင်ဇင်ဝိုင်းမှာရှင်ဒီဆွေးနွေးပွဲကိုပြည်သူ့လွှတ်တော်အားကစားယဉ်ကျေးမှုနဲ့ပြည်သူ့ဆက်ဆံရေးကော်မတီဥက္ကဋ္ဌအပါအဝင်၈ဦးနဲ့အတူစာပေစာနယ်ဇင်းရုပ်ရှင်သဘင်အားကစားစတဲ့လုပ်ငန်းတွေကအတူပေါင်း90ကျော်လောက်တက်ရောက်ပြီးတော့9နာရီကျော်ကြာသုံးသပ်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်ရှင်